အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌတောင်းဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဆိုတဲ့ယာဒူးဟာတကယ်လက်တွေ့နဲ့ကိုက်ညီမှုရှိတယ်လို့ဝါရင်နိုင်ငံရေးသမားကြီးတချို့ကပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရူးကိုလွှတ်တော်ရဲ့အတည်ပြုချက်နဲ့ရရှိသွားရင်တော့ဒေါ်အောင်ဆန်းစုကြည်ရဲ့ဩဇာတက်ရောက်မှုပိုရှိလာမှာဖြစ်တဲ့အတွက်အသွင်ကူးပြောင်းရေးပို့ပြီးတော့ထိရောက်လာမလားဆိုပြီးခန့်မှန်းကြပါတယ်။အပြည့်စုံကိုမတ်သိမ်ကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ပြည်ထောင်စုအစိုးရပြည်내နဲ့တိုင်းဒေသကြီးအစိုးရတွေနဲ့လွှတ်တော်ကိုပါကြီးစိုးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဥပဒေပြုခန့်အပ်ဖို့လွှတ်တော်မှာစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံဆိုတဲ့ယာဒူးဟာဒေါ်အောင်ဆန်းစုကြည်အတွက်လက်တွေ့ကြတဲ့ယာဒူးတစ်ခုဖြစ်ပါတယ်လို့ဝါရင်နိုင်ငံရေးသမားကြီးဦးတူဝေကပြောပါတယ
်။အဲကျွန်တော်နားရတာကတော့ဟိုလက်တွေ့အဖြစ်လည်းပဲဒါဒေါ်အောင်ဆန်းစုကြည်ကြံပြီးတဲ့ပုံကူဖြစ်မှာဆိုတော့အတိုင်ပင်ခံယာဒူးဆိုတာလည်းပဲလက်တွေ့နေတော့ကိုက်ညီနေတာကိုတွေ့ရတာပဲလीနော်
။အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရသမရဖြစ်ခွင့်ကတ်သက်ခံထားတဲ့ဒေါ်အောင်ဆန်းစုကြည်အတွေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရုဟာအားလုံးရဲ့အထက်မှာဆိုတဲ့သဘောလဲတက်ရောက်တယ်လို့ဦးတူဝေကပြောပါတယ်
။အဓိကအဖြစ်အကြံပြုမိတာဆိုတော့ဒါအားလုံးရဲ့အထက်ကနေရာဝင်ယူလာတဲ့သဘောပဲဖြစ်ပါပေါ့ဗျာ။နော်ကျွန်တော်အမြင်ကတော့ဖြစ်ရင်ကြံသောပုဂ္ဂိုလ်တွေပေါ့ဗျာ။ဟိုမှာသမရရောဒုတိယသမရရောကြံတဲ့ယာရုရှိတဲ့ပုဂ္ဂိုလ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းပဲသူတို့ရဲ့အရေးချင်းတိုင်းလွတ်လွတ်လပ်လပ်နဲ့လုပ်ပိုင်ခွင့်တော့ပေးစီချင်တာပေါ့ဗျာနော်အကယ်၍ဇိုအပ်တယ်ဆိုရင်တော့ဖြစ်ရင်အဲ့လိုလိုပဲသူကအကြံပြုနိုင်တယ်ဆိုရင်အဲ့ဒါမျိုးဆိုရင်တော့ကောင်းတာပေါ့နေရာတကာမှာဝန်ပါနေမယ်ဆိုရင်တော့ဖြစ်ရင်ကြံသောလူတွေရဲ့အရေးချင်းကိုနှိမ်ပြရကြသွားမှာပေါ့နော
်အမျိုးသားလွတ်တော်မှာစတင်တင်သွင်းတဲ့ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အရေးဆိုင်ရာဥပဒေမူကြမ်းမှာတော့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။ဝါရင်ကချင်နိုင်ငံရေးသမားကြီးတဦးဖြစ်တဲ့ဒေါက်တာတူးကြာကလည်းဒီအပေါ်မှာအခုလိုသုံးသပ်ပါတယ်
။ဒေါက်တာတူးကြီးပေါ်မှာမတည်တာပေါ့။ဒီမှာတိုက်ပြအပေါ်ပြည်သူတို့သူ့အပေါ်မှာတကယ်စိတ်ကောင်းစေတာပြောရှိတဲ့ပုဂ္ဂိုလ်ဆိုပြီးတော့ပြည်သူတို့အကျိုးကိုအတတ်တယ်ဆိုတဲ့မှုကျင်တဲ့အတွက်ကြောင့်သူကဒီလိုဟောစာရယူကြည့်တဲ့သဘောမျိုးပါနေရတဲ့သဘောမျိုးဖြစ်မယ်လို့ထင်တယ်လေ။ဒါကြောင့်တော့အတတ်နိုင်ဆုံးကြိုးစားခြင်းနဲ့တဲ့ကြောင့်တို့ရဲ့ဒီဩဇာတရားမို့လဲဒါပိုပြီးရှိအောင်ဆွေးနွေးမှရည်ချက်နဲ့လုပ်တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုလိုသူ့အကျိုးအတွက်ရည်မှန်းနဲ့လုပ်တယ်လို့ကျွန်တော်ထင်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံဆိုတဲ့အတွက်အစိုးရတက်မတော်အပါအဝင်အလုံးအကျုံးဝင်တဲ့သဘောပါလို့လဲဒေါက်တာတူးကြာကရှုမြင်ပါတယ
်။နိုင်ငံတော်ဆိုတာတုံ့နှတ်တဲ့အကြောင်းစစ်တပ်လက်ပါတီတော်ကိုတို့လည်းသူထည့်သွင်းပြသဖြစ်ပါလိမ့်မယ်။ဒါစစ်တပ်ရဲ့ဒေသအစီအပြောင်းလဲသူဆက်ဆံတော့ပုံရည်ချက်ရှိပါမှာ။ဒါတော့တဖြည်းဖြည်းချင်းတော့နိုင်ငံရဲ့ပြည်ကြောင်းလည်းပုံရည်ပြောလာအောင်ပုံရည်ပြည်တင်လာအောင်ဒါသောဆောင်သားချင်းလည်းဆက်တာနဲ့လောက်တာဖြစ်တဲ့အကြောင်းတတ်တယ်ကတော့ဒါစီးနေညစ်နိုင်ပြီးတော့သွားရပါပဲ။တိုင်းပြည်ပေါ့ကမို့လဲရရှိလာအောင်တန်တဲ့ဒီနေ့တခြားပုံရောမှာဒီအပြောင်းလဲဖြစ်လာအောင်ဒီအတွေ့အကြုံပြောင်းရင်းကိုပုံပြီးပြောထောက်ခံလာအောင်တို့တယ်နဲ့တို့ဆောက်သားခြင်းနဲ့ဆန္ဒသဘောထားရှိပါပ
ါအစိုးရတရားနာလွှဲပြောင်းရယူပြီးနောက်တနေ့မတ်လ31ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်နိုင်ဖို့ဥပဒေချမ်းတရက်ကိုအမျိုးသားလွှတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဝင်ကြီးဌာန၄ခုရဲ့ပြည်ထောင်စုဝင်ကြီးအဖြစ်လဲတာဝန်ယူထားပြီးဖြစ်ပါတယ်ရှင်